ယူကရိန်းကိုစားရုရှားဒေသအုပ်ချုပ်ရေးယူအန်ကိုဘုံခွဲမဲ့ဘယ်လာရုစ်နိုင်ငံသားကိုပြစ်သက်လိုက်ပြီလို့ရုရှားဘက်ကပြောလိုက်ပါတယ်။ရုရှားနိုင်ငံမြောက်ပိုင်းကာရီလီယာဒေသကအုပ်ချုပ်ရေးယူအန်အဆောက်အဦကိုယူကရိန်းအတွက်ဘုံခွဲတိုက်ခတ်ဖို့စူးစင်ခဲ့သူလို့ဆိုတဲ့ဘယ်လာရုစ်နိုင်ငံသားတူကိုပြစ်ခတ်သတ်ဖြတ်လိုက်တယ်လို့ရုရှားလုံခြုံရေးတပ်ဖွဲ့ FSB ကဒီနေ့မတ်လ9ရက်နေ့မှာပြောလိုက်တာပါ။အဲ့ဒီလူဟာရုရှားဖင်လန်နိုင်ငံနဲ့ဆက်တဲ့ကီလိုမီတာ250လောက်ဝေးတဲ့အိုလိုနက်စ်မြို့မှာလက်လုဘုံနဲ့ဖောက်ခွဲဖို့ကြံစီနေတယ်လို့ FSB ကပြောပါတယ်။အဲ့ဒီဝေးလံခေါင်ဖျားတဲ့ဒေသမှာရှိတဲ့အဆောက်အဦကိုရုရှားလုံခြုံရေးတပ်ဖွဲ့တွေချိကတ်သွားပြီးတနက်နဲ့ပြစ်လိုက်တာနောက်မကြာခင်မှာလူတူးကျမ်းမြင်ပေါ်မှာလဲသွားတာတွေပါဝင်တဲ့မှတ်တမ်းဗီဒီယိုကို FSB ကထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့ယူကရိန်းတာဝန်ရှိသူတွေဘက်ကတစုံတရာထုတ်ပေါ်ပြောဆိုတာတော့မရှိသေးပါဘူး။မနေ့ဗိုလ်တူးနေ့ကတော့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီနဲ့ဂရိဝန်ကြီးချုပ်ကာရစ်စကော့မတ်ဆိုတာကစ်တို့နှစ်ဦးယူကရိန်းနိုင်ငံတောင်ပိုင်းအိုဒစာမြို့ခီးစဉ်အဆုံးတတ်ခဲ့ချိန်မှာပဲအနီးဝန်းကျင်မှာကြီးမားတဲ့ပောက်ကွဲတံကိုဆင်ကဲကြားလိုက်ရတာပါခင်ဗျာ။